ပြည်ရဲ့2019ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့ဒီစင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးအများပြည်သူသိနိုင်အောင်မနေ့တုန်းကပဲထုတ်ပြန်လိုက်ပါတယ်အချိန်22လကြာအောင်စုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကစာမျက်နှာ448မျက်နှာရှိတာပါဒီစင်ခံစာကိုလွန်ခဲ့တဲ့3ပတ်ကလေးကရှေ့နေချုပ်စီတီးသန့်ထုတ်ပြန်ခဲ့ပါတယ်ဒီဆိုသားစင်မှုရတမတ်တော်နဲ့ထရမ့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်ဒီဆိုသားစစ်ဆေးမှုဟာပုဂ္ဂိုလ်ရဲ့အညိုထားပြီးတော့အပြစ်မရှိအပြစ်ရှာနေတဲ့လုပ်ရဖဲလို့တမတ်ထရမ့်ကအကြင်ကြင်ပြောနေခဲ့တာပါအခုတော့သူရဲ့ပြစ်မှုကျူးလွန်မှုတွေမရှိကြောင်းထင်ရှားတဲ့အတွက်တမတ်ထရမ့်အနေနဲ့သဘောကျကျင်းနေပါတယ်အထူးဆိုသားစစ်ဆေးမှုရောဘတ်မူလာရဲ့စင်ခံစာထဲမှာတမတ်ထရမ့်ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားစစ်ဝါနဲ့ဆက်နွယ်မှုရှိခဲ့တဲ့သူတော်တော်များများရှိတဲ့အကြောင်းထောက်ထားမှတ်တမ်းတွေရှိတယ်ဆိုပေမဲ့လည်းပြမှုဆိုင်ရာစွဲချက်တင်နိုင်လောက်တဲ့ထောက်ထားတယ်မဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်။သူ့ရဲ့စင်ခံချက်ထဲမှာတမနာထရန့်ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရောဘတ်မူလာကရေးမထားပါဘူး။